16ချိန်မြောက် KNU ကင်းအမျိုးသားအစည်းအရုံးကွန်ဂရက်ကိုမတ်လ14ရက်နေ့ကစတင်ပြီးကျင်းပခဲ့ပြီးစဖွင့်တဲ့နေ့မှာတော့6နှစ်တာကာလအတွင်း KNU ရဲ့လုပ်ငန်းအစည်းအရုံးခန်းစားတွေကိုစတင်ဆွေးနွေးမှုတွေပြုလုပ်ခဲ့တယ်လို့ဆိုပါတယ်။ထိုင်းမြန်မာနေဆက်ကနေ VOA သတင်းတောက်မှအေးမှသတင်းပေးပို့ထားတာကိုနားဆင်ကြပါခင်ဗျာ
။ကရင်မျိုးသားအစည်းအရုံး KNU ရဲ့16ချိန်မြောက်ကွန်ဂရက်ကို KNU ဌာနချုပ်ဖြစ်တဲ့လော်ဖီလာမှာမတ်လ14ရက်နေ့ကစတင်ကျင်းပခဲ့ပါတယ်။စတင်ကျင်းပတဲ့နေ့မှာတော့15ချိန်မြောက်ကွန်ကရက်ကနေရွေးချယ်ခံခဲ့ရတဲ့ဘိုးကော်မတီရဲ့လုပ်ငန်းစီရင်ခံစာတင်ပြမှုတွေကိုလှုပ်ဆောင်ခဲ့တယ်ဆိုပြီးလက်ရှိညီလာခံကိုယ်စားလှယ်လေးဖြစ်15ချိန်မြောက်ကွန်ကရက်မှာရွေးချယ်ခံခဲ့ရတဲ့ KNU ရဲ့အထွေထွေအတွင်းမှုလည်းဖြစ်တဲ့ဖရိုကွယ်ထူးဝင်းကပြောပါတယ
်ဒီနေ့ကတော့ကျွန်တော်တို့ဒီ16ချိန်မြောက်ကွန်ကရက်ကိုပထမဆုံးရက်စတင်တဲ့ရက်တော့ဖြစ်ပါတယ်မနေ့ပိုင်းမှာတော့ကျွန်တော်တို့ခန္ဓာဖို့တော့ဘုနာလုပ်ငန်းစီရင်ခံစာပေါ့ limit တက်တော်တယ်မှာကျွန်တော်ဘိုးကော်မတီကဆောင်ရွက်လာခဲ့တဲ့လုပ်ငန်းတွေအစီအစဉ်နဲ့ရှိသေးတယ်။အဲဒီပိုင်းမှာရောက်နေတယ်။ဌာနတွေလုပ်ငန်းကော်မတီရဲ့လင်းနေတာတော်တယ်မှာဆောင်ရွက်လာခဲ့တဲ့လုပ်ငန်းတွေလည်းကျွန်တော်တို့အစီအစဉ်တွေအဆောတော့ကျွန်တော်တို့နိုင်ငံရေးအကောင့်တမှုပိုင်းမှာတော့မရောက်သေးဘူးပေါ့နော်။ဒါပြီးတော့တူလုံးတိုင်းတာကျန်ပြီးတော့သုံးပတ်နေမြန်မာဆောင်ရွက်လာခဲ့တဲ့လုပ်ငန်းဒီပဲကျွန်တော်တင်ပြမှုပဲရှိနေသေးတယ်။ Okay နိုင်ငံရေးအကောင့်တမှုနိုင်ငံရေးအစီအစဉ်လည်းကျွန်တော်နောက်ထပ်တရေလေးလောက်မှကျွန်တော်ရှင်းပါနိုင်နေပြီ။ဒါဆိုကျွန်တော်လုပ်ငန်းအရင်ကတည်းကနေပေါ်မှာတရားလာကြကိုယ်စလေဒီစားလေသမီးများနဲ့ဆွေးနွေးတာတို့ပြင်ဆင်တာရှိလို့ရှိမှာမဟုတ်နော်ဒါကြီးကတော့ကျွန်တော်အခြေယူရအောင်ဖြစ်တယ
် KNU အနေနဲ့အစိုးရရဲ့မတရားအသိန်းကနေပယ်ဖျက်လိုက်တဲ့အဖွဲ့ဖြစ်လာပြီးတဲ့နောက်မှာတော့16ချိန်မြောက် KNU ရဲ့ညီလာခံကိုပြည်ရင်းပြည်ပကကရင်လူမှုအခြေပြုအဖွဲ့အစည်းတွေနဲ့ကရင်လက်နက်ကိုင်အဖွဲ့တွေလည်းစုံလင်စွာတက်ရောက်နိုင်ခဲ့တယ်လို့ဆိုပါတယ်
ဒီမတရားအသိဉာဏ်ပြည့်တဲ့နောက်ပိုင်းမှာကျွန်တော်တို့ချက်တယ်မှာပုံရလို့ရတယ်။ဒီရင်းရပြီးတော့ပေါ့နော်။အခုညီလာခံမှာတော့ကျွန်တော်တို့ဒီရင်းကကိုယ်စလေတွေနဲ့လေ့လာလို့ရှိနေတဲ့ရောက်ခွင့်ပေးထားတယ်၊ဖိတ်ထားတယ်။ဒါမှမဟုတ်ဒီရင်းရပြီးတော့ရစီ community အဖွဲ့အစည်းအကောင်းဆုံးဒီရင်းနဲ့နိုင်ငံပါတီရဲ့ကိုယ်စလေတွေ၊မဟုတ်ဘူးလူလူတန်းလာဖွဲ့စည်းကိုယ်စလေတွေပါပါအဖွဲ့အကောင်းဆုံးနဲ့ပြန်လာဖို့ဒီလိုမျိုးတန်းလို့ဆင်တဲ့ဒီလကတော့ဘောလေးဖက်ပေါ်တော့ဆောင်တဲ့ဒီလကတော့ဘောမျိုးကနေနေရဒီလကတော့ပေါ်တဲ့တဲ့ဘုံဒီမျိုးတလုံးရဲ့ဒီလကတော့ဘောလေးဖက်ရောက်တဲ့အကျိုးကြောင့်ဒီလူစီပါကျွန်တော်တို့ PCB နဲ့ PDC နဲ့ပြည်တော်ဘောမဖိတ်ကြပါဘူး
။ KNU ရဲ့ညီလာခံကို၄နှစ်ကြိမ်ကျင်းပခဲ့ပြီး16ကြိမ်မြောက်ညီလာခံကိုတော့တက်မာ9ခုကညီလာခံကိုယ်စားလှယ်218ဦးနဲ့ပြည်ရင်းပြည်ပကလေ့လာသူ100ဦးတက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်။ညီလာခံကျင်းပပြုလုပ်မဲ့ရက်ကတော့၃ဘက်လောက်ထိကြာမြင့်နိုင်တယ်လို့ဆိုပါရယ် KNU ကရင်အမျိုးသားအစည်းအရုံးကို1948ခုနှစ်ဖေဖော်ဝါရီလ5ရက်နေ့မှာစတင်ဖွဲ့စည်းခဲ့ပြီးအမျိုးသားတန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးအတွက်နှစ်ရှည်ကြာစွာလက်နက်ကိုင်တက်ခဲ့ပြီးတိုင်းရင်းသားတပ်ပေါင်းစုတွေကိုဦးဆောင်ခဲ့တဲ့အင်အားကြီးတဲ့ကရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့လည်းဖြစ်ပါတယ်။ဒီနောက်နှစ်ပေါင်း60ကျော်အကြာမှာတော့မြန်မာအစိုးရနဲ့အဖြစ်ခက်ရစရေးလက်မှတ်ရေးထိုးခဲ့တာပါ KNU ဟာမြန်မာအစိုးရနဲ့အဖြစ်ခက်ရစရေးလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်မှာတော့တိုင်းရင်းသားလက်နက်ကိုင်တွေစုစည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ထွက်ခဲ့ပါတယ်။ဒီနောက်မှာတော့မြန်မာအစိုးရနဲ့တနိုင်ငံလုံးဖြစ်ခက်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုတိုင်းရင်းသားလက်နက်ကိုင်9ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်။